အခုဆိုရင်ဒီစစ်တပ်ကပေါ့နော်လွန်ခဲ့တဲ့နှစ်20ကျော်ကာလအတွင်းတိမ်းထားတဲ့လယ်မြေတွေပြန်ပြီးတော့မယ်ဆိုပြီးတော့ကာကွယ်ရေးဝန်ကြီးကိုယ်တိုင်လွှတ်တော်ထဲမှာလာပြောခဲ့တာရှိပါတယ်ဒီပေးမဲ့အလားအလာအခြေအနေတွေနောက်ဆုံးဘယ်လိုများရှိပါလဲခင်ဗျာ
သူတို့တေချာစီစစ်နေတယ်စီစစ်နေပြီးတော့သူကဆိုလိုတာကတော့တိုက်ရဲဘေးမှာပေါ့နော်တိုက်ရဲတဝင်းနဲ့တစ်ဆက်တစ်ဆက်တည်းအဲ့ဒါဒီတဲမှာလုံကြုံရေးရဘလို့မှမပတ်သက်ဘူးနောက်တစ်ခါမူလကတောင်သူတွေဖော်ထုတ်ခဲ့တဲ့ယာမြေလေယာမြေဖြစ်တယ်ဆိုရင်ပြန်ပေးနေတယ်အခုတိုက်နဲ့တစ်ဆက်တစ်ဆက်တည်းမရှိဘဲနဲ့အဝေးမှာရှိတဲ့ဟာတွေဆိုရင်လည်းအကုန်လုံးဆွတ်လွန်မယ်လို့ပြောတယ်သူတို့
စပေးနေပြီပေါ့ခင်ဗျာ
ဟုတ်ပေးနေပြီလို့ပြောပါတယ်ခင်ဗျ
ဟုတ်ကဲ့ဘယ်ဒေသတွေမှာ
စမော်လမြိုင်တို့ဘာလို့ပဲဟဲ့လားရတခါတို့ဘာလို့ပဲမှာအရှိတောင်တိုင်းစစ်သားနာကျုပ်တို့ဘာလို့အဲ့ဘက်မှာပေးနေပြီလို့ကြားပါတယ
်နောက်တစ်ခုကဒီလွန်ခဲ့တဲ့နှစ်20ကျော်ကာလအတွင်းမှာစစ်တပ်ကတိမ်းဆီးထားတဲ့လယ်မြေတွေယာမြေတွေဧက3သိန်းနီးပါးလောက်ရှိတဲ့အထက်မှာအခုပြန်ပေးမယ်ဆိုတဲ့ဧက18000လောက်ပဲရှိတော့ဒီ600ခန့်လောက်ပဲရှိတဲ့အခါဟိုနည်းတယ်ဆိုပြီးတော့လိလသူတွေကထောက်ပြနေရရှိပါတယ်ဆရာတို့ကဘယ်လိုမျှမြင်ပါလဲခင်ဗျာ
အဲ့ဒါသူတို့အကုန်မလို့ရသေးပါဘူးခုကတိုင်းအားလုံးကိုသူတို့မစီစစ်ရသေးဘူးဥပမာနမခါတို့ဘာလို့ဆိုဘာမှမပါသေးဘူးလေဟိုအနောက်မြောက်တိုင်းတို့ဘာလို့တိုင်းအားလုံးစုံအောင်သူတို့မလို့ရသေးဘူး
ပိုချုပ်ကြီးဝေလွင်ပြောတဲ့အတိုင်းဆိုရင်တိုင်း14တိုင်းလောက်မှာ12တိုင်းလောက်ကစစ်ပြီးသွားပြီ2တိုင်းလောက်ပဲကျန်တော့တယ်လို့ပြောတယ်ခင်ဗျာဒီ2တိုင်းလောက်ဆိုရင်အခုတိုင်းစီးထားတဲ့ပမာဏနဲ့ပြန်ပြီးမဲ့ပမာဏဟာကွာဟချက်ကအင်မတန်ကြီးနေတာတွေ့ရပါတယ်ဆရာတို့ကဘယ်လိုများယူဆလို့ရပါလဲခင်ဗျာ
တခုတော့ရှိရဲ3မိန်းလောက်တင်ထားတယ်ဆိုတာတော့ဒါဘယ်ဟာကိုပြောတာလဲမသိဘူးကျွန်တော်ဆိုလိုတာကဥပမာပြကျွန်တော်ဆိုကပ္ပစ23ပဲတခုဥပမာပြောရမယ်ဆိုရင် तू ကတင်းထားတသိန်းကျော်ရှိရဲ့အဲ့တသိန်းကျော်မှာတောင်သူပိုင်တဲ့ဟာက900ဧကလောက်ပဲရှိရဲ့ကျန်တာကအစိုးရမြေတွေလေအစိုးရမြေဆိုတာတစ်တော်မြေတို့ပါညာပေါ့နော်အဲ့အမျိုးမြေတွေကိုဆိုလိုတာဖြစ်တယ်တောင်သူပိုင်တဲ့မြေက900တို့300တို့အဲ့အဲ့လောက်ပဲရှိရဲ့လေသိမ့်နေဆိုတာက तू အစိုးရစီကလွှဲပြောင်းတဲ့မြေလည်းပါတယ်သဘောပါလေနော်တကယ်တောင်သူပိုင်တဲ့မြေကအဲ့ဒီမှာပတ်စနစ်ကအနေငယ်ပဲရှိပါတယ်
တောင်သူတွေကိုပြန်ပြီးတဲ့အခါမှာပေါ့ဘလူတွေများဖြစ်တင်နေများထင်လဲခင်ဗျတချို့လယ်မြေတွေဆိုရင်ဓမ္မဥချလုတ်ခဲ့တာတွေမှန်ပြီးမဲ့အမြေပေါက်မရှိတဲ့အခါကျတော့ပြန်ပြီးမဲ့နေရာတွေမှာလည်းအငင်းပွားစရာတွေရှိတယ်လို့ဆရာတို့မြင်ရပါလားခင်ဗ
ျကျွန်တော်အဲ့လိုမြင်တယ်မြင်တဲ့အခါကျတော့တို့ကဘာလို့ရမလဲဆိုတော့တောင်သူတွေကတို့ကဒီအရင်တော့မြေခုံပြေးစားပြီးတချို့ဆောင်ရကောင်းမှမသိဘူးပေါ့ဗျာတချို့တောမှာကိုယ့်ဟာကိုယ်ပဲဓမ္မဥချလုတ်တယ်ဆိုပြီးတော့လေအဲ့ကျတော့ခုခေတ်မှာတတ်တို့ဘာတို့တခြားဘသူကတဲပေဌာနအပဲတိမ့်တိမ့်ပေါ့တိမ့်တာကိုပြန်ပေးလိုက်ပြီဆိုရင်ကျွန်တော်မြင်ရကောင်းမတည်ဆိုတာအခုဖွဲ့ထားရှိတယ်အဲ့ရွာတရွာမှာ9ယောက်ရှိတယ်အဲ့မြေယာကော်မတီရဲ့ဆုံးဖြတ်ချက်ကိုနာခံလို့ရတယ်မြေယာကော်မတီမှာကျွန်တော်ဒီမြေရဲ့ကျွန်တော်ဘယ်တော့အလုပ်ခဲ့ပါတယ်ပေါ့ကျွန်တော်မှာပိုင်ဆိုင်မှုအထောက်အထားတော့တော့မပြနိုင်ဘူးဒါပေမဲ့အရှိနောက်တောင်မြောက်ဝဲယာကဒီပဲလေးတန်းကဒီကိစ္စကိုထောက်ခံချက်ပေးလို့ရှိရင်ဒါတရတိတိကန့်ကွက်လူမရှိလို့ရှိရင်၆ထားသူပိုင်ဆိုင်တယ်ဗျအဲ့ဥပဒေရှိတယ
်လယ်သမားတွေဘက်ကပိုင်ဆိုင်ချက်အထောက်အထားအခိုင်အလုံနဲ့တင်ပြနိုင်တယ်ဆိုတော့လယ်မြေတွေပေါ်မှာပေါ့ခင်ဗျာစစ်တပ်ကအဆောက်အုံတွေအခိုင်အမာတိဆောက်ထားပြီဆိုရင်ရောကြီးပေးမဲ့အခြေအနေမျိုးတွေတွေ့ရပါလားခင်ဗျာရှိပါလားခင်ဗျာ
မရှိဘူးဗျာပြီးခဲ့တဲ့စီမံကိန်းတွေဆိုရင်ပြန်ပေးဖို့အစီအစဉ်မရှိဘူးလို့ကျွန်တော်ထင်တယ်အခုလက်ရှိစောင့်နေရတော့ပေးတယ်ဥမာဗျာကမ္ဘာ25ဆိုလက်ရှိစောင့်နေတာပေါ့နော်လောင်းရှိဒေသမှာရှိတယ်ကံကောမြို့နယ်ပေါ့နော်အဲ့မှာဆိုရင်တော့ပြောမယ်အဲသို့တော့ကျွန်တော်ဆိုလိုတာကလက်ရှိပြောတာတော့မှဗျာဥမာကျွန်တော်ကဘယ်လိုပြောထားလဲဆိုတော့သူတို့နေရာရွှေ့မယ်ဆိုရင်ရွာတွေရွှေ့ရမှာဟုတ်တော့လောက်ရွှေ့ရမှာလေငလေခုံတို့ငှက်ပြချင်းတို့ပေါက်ပန်ဆိုင်တို့ဆိုတာဒါတွေရွှေ့မယ်ဆိုရင်ရွှေ့ဖို့ရအောင်နေရာအရင်လုပ်ပြီးပြီးလို့ရှိရင်ဟလာလဲရရတဲ့အရင်ဖော်ပြီးဖော်ပေးပြီးမှရွှေ့ပါလို့ဘာလို့ဆိုတော့သူတို့မင်းတို့ကဖယ်တော့ဆိုပြီးတော့မှဝင်လုပ်လိုက်ရင်သူတို့ကကမင်းကသွားမယ်လေဗျာ
သူတို့မကွေးတိုင်းမှာရောဆရာရေတိမ့်စီထားတဲ့တတိုင်းလုံးအနေထားမှာပေါ့စစ်တပ်ကတိမ့်ယူထားတဲ့လက်မီတွေဘယ်လောက်လောက်များရှိပါလဲခင်ဗျာ
များတယ်ဗျကျွန်တော်ခုထိလည်းမပြီးသေးဘူးကျွန်တော်ဒီအပတ်ဆင်းရင်လည်းသွားရအောင်ပါဒါကြောင့်မို့အကုန်လုံးပေါင်းဖို့ကတော့နည်းနည်းမပေါင်းနိုင်သေးဘူးပေါ့နော်များတာတော့များပါတယ်ကျွန်တော်ကကပ္ပစရီကမကွေးတိုင်းမှာအကုန်လုံးကအစည်းအမြကပ္ပစရီကမကွေးတိုင်းမှာပဲရှိတာလေအဲ့တော့ကပ္ပစဆိုတာသူ့ရဲ့သဘောတရားအရာကိုကဟိုမှာအမြောက်တက်လက်ပြစ်တယ်ဆိုရင်155မမဟောစာအမြောက်ဆို24မိုင်လောက်ကိုရောက်တာဆိုတော့လေအဲ24မိုင်ကြီးသွားလမ်းကြောင်းတစ်ချောင်းလုံးသူကသိမ်းရတဲ့သဘောရှိတယ်ဟုတ်ရင်ဖောင်းရှောက်ဖြစ်ပြီးကြလို့ကျင်သေးကုန်ပါလေလူတွေက
ဟိုဒီကိစ္စတွေပြေလည်အောင်ပေါ့ဆရာကြီးတနင်္ဂနွေလုံးအတိုင်းအတာအရာဆောင်ရွက်သွားဖို့ဆိုရင်အချိန်ဘယ်လောက်ထိယူရဖို့ဆရာတင်တဲ့ခန့်မှန်းထားတာရှိပါလဲခင်ဗျာ
ကျွန်တော်ထင်ပါတယ်ဒီဟာတနည်းလောကျော်တနည်းဆိုရင်ဒီကိစ္စအပြတ်မှာပဲကျွန်တော်ထင်တယ်တနည်းတော့မှကြာမှာမဟုတ်ပါဘူးတိန်းထားတယ်ဆိုတဲ့ဟာတွေကတနင်္ဂနွေလုံးအခုဆိုရင်ကျွန်တော်တို့စီကိုတိုင်စာတွေကအရင်တော့ကညာချပြီးလာတာလေအခုဆိုရင်နေရာမူကင်းနေပဲလာတော့တယ်နေရာမူကင်းဆိုတာတမတ်နဲ့ရောက်ခမနဲ့ပြဿနာတက်တာတို့သူကငှားထားတဲ့ဟာကိုအပေါင်ထားတဲ့ဟာအပေါင်ဆုံးတာတို့ဒါမျိုးကြတော့ကျွန်တော်တို့ကမရှင်းတော့ဘူးလေဒါကြတော့နေရာမူကင်းဆိုတော့သူကသူ ရင်းစင်းဦးစီးဌာနရှင်းအောင်မယ်ကျွန်တော်တို့ကအခုလိုဆောက်လို့ရတိန်းတယ်လို့တက်ကတိန်းတယ်လို့ဟလာစိုက်ပျိုးရေးကတိန်းတယ်ဒါမျိုးဝန်ကြီးဌာနတွေကတိန်းတာကိုပဲကျွန်တော်တို့ကလိုက်ပြီးတော့ရှင်းတာဒီကော်မရှင်ကအခုဆိုကျွန်တော်တို့စီလာတဲ့စာတွေကိုကြည့်လိုက်ရင်အဲ့လိုဝန်ကြီးဌာနတိန်းတဲ့စာမလာတော့ဘူးဗ
ျဆရာဆိုလိုတာလက်ရှိဦးသိစိတ်အစိုးရတက်လာပြီးနောက်ပိုင်းမှာဒီမြေသိမ်းရသိမ်းကိစ္စတွေကမရှိသလောက်ဖြစ်သွားတယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်တယ်အခုဒီအစိုးရလက်ထက်မှာတတ်တတ်သိမ်းတာတော့မရှိတော့ဘူးတော့ဘာဖြစ်လာနိုင်လဲဆိုတော့ဆယ်ရီဝါရီလုံးရင်ဒီမြုပ်မာရီရှိရဗျာအဲ့ဒါတွေရှိတယ်ရွာရီမြုပ်မယ်လယ်ရီမြုပ်မယ်ပေါ့နော်အဲ့ဒီအတွက်ကိုထိုက်တန်တဲ့ရောကြီးအခုဆိုရင်ပေးတယ်ဗျာဘာလို့ဆိုတော့အခုဆိုလို့ရှိရင်ဗျာဟိုမြစ်သားတမန်ကျွန်တော်တို့ကံကောင်းမှရှိရလေအဲ့ဒါဆိုလို့ရှိရင်တို့တခဲ့ကိုအာစီနှစ်ထပ်တိုက်တွေစောက်ပေးတာဗျာလယ်ရီယာတွေလည်းပေါ်ပေးတယ်အဲ့ရတိုက်တွေဆိုရင်အခုတခုသိန်း200ကျော်တန်တယ်ဗျာအာစီနှစ်ထပ်တိုက်တွေပြီးရင်ခါစီကန်းနဲ့စာတင်ကျောင်းနဲ့အဲ့အဲ့လိုမျိုးတွေနောက်ဘုန်းကြီးကျောင်းတွေဆိုသိန်း400လောက်တန်တယ်ဘုန်းကြီးကျောင်းကြီးစောက်ပေးတယ်ဗျာမြန်မာမှုကနှုတ်ပန်းတွေပါတယ်နဲ့တော့ထင်းနဲ့မြန်မာပြည်မှာအဲ့ဒီရွာကတော့ဒါစံပြပဲအဲ့ဒီမြုပ်တဲ့ရွာလေးရွာရှိတဲ့စပယ်ပနန်းစင်ပုံရင်းမှာဆိုတာခံကောင်းမျိုးနဲ့ရွာလေးရွာရှိဒီရွာလေးကမြန်မာပြည်မှာတော့ရွာကြီးအများဆုံးရတဲ့ရွာလို့ပြောရမှာပေါ့
ဆရာဦးလက်ဆွေကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးပါဗျာကျေးဇူး